Tanya ma, Lily Yonzan in a Sado Sani Boma, Kubeka Visaya, Ganta Simenego, Shila Sabido, Pisho Bimelo, Governor Itopian Ilung and Puega, Taujanima, Biojon, Rada, Rindia, Ma, Popia Tabare, Yoga Gusano Mire, Bango Murone, Chanti Dari Mama, Lunasanga, T. Suidari, Piane, Quimbu Melule, Piovare, Sademalatia Niga Sabido, Bango Bawe, Kayana Sakuga, Zue, Sendaji, Sabine Lapin Zainri, Nakanri, Aza Kamari, လုပ်ငန်းတွေပြန်လည်လက်ဖက်ခွင့်ပြုမှာဖြစ်ပြီးတော့စားသောက်ဆိုင်တွေကိုလည်းဆိုင်မှာထိုင်စားသူတွေကိုပြန်လည်ခွင့်ပြုမှာဖြစ်ပါတယ်။နယူးဇီလန်နိုင်ငံမှာတော့အင်္ဂါနေ့ကစပြီးတော့တနင်္ဂနွေလုံးအတော်အလာကန့်သတ်ထားပြီးဒီကနေ့တောက်ချာနေ့မှာအနည်းဆုံးသတင်းနှစ်ပတ်ကြာဆက်ပြီးတော့အတော်အလာကန့်သတ်မှုကိုလုံးဝပိတ်ပင်ထားမှာဖြစ်ကြောင်းဝန်ကြီးချုပ်ဂျက်ဆင်ဒါအာဒန်ကပြောပါတယ်။ ဖွဲ့ကစီစဉ်နေကြောင်းပြည်내ဝန်ကြီးချုပ်ကသတင်းထုတ်တွေကိုပြောကြားလိုက်ပါတယ်။ကျောင်းဝန်ထမ်းတွေ၊ကျောင်းဆရာဆရာမတွေနဲ့အထက်တန်းကျောင်းသားတွေဟာကိုကာကွယ်ဆေးထိုးရမှာဖြစ်တယ်လို့နှာခေါင်းစည်းတွေလည်းမဖြစ်မနေတက်ကြရမှာဖြစ်တယ်လို့ပြည်내ဝန်ကြီးချုပ် Gladie Barry Jekyllian ကပြောပါတယ်။ New South Wales ပြည်내မှာကြာသပတေးနေ့က24နာရီတွင် COVID-19 သေဆုံးသူ2ဦးရှိခဲ့ပြီးတော့ပိုးတွေ့လူနာအသက်ဟာ882ယောက်ရှိခဲ့တာကြောင့်ပြည်내ရဲ့မှတ်တမ်းတွေအရနေ့စဉ်အတည်ပြုလူနာ1029ယောက်ကနေကျဆင်းသွားပြီဖြစ်ကြောင်းပြောပါရယ်